မြန်မာနိုင်ငံအနောက်ဘက်ကနေပြီးတော့ဝင်ရောက်လာတဲ့အားကောင်းတဲ့မုန်တိုင်းငယ်ဟာဒီကနေ့နေ့လယ်ပိုင်းမှာတော့အေရဝတီမြဝကျွန်းပေါ်ဒေသဘက်ကိုဖြတ်တန်းတိုက်ခိုက်ပါတယ်။မုန်တိုင်းဖြတ်ကျော်ဝင်ရောက်တဲ့အချိန်မှာတော့အေရဝတီတိုင်းကမြို့တချို့မှာလေပြင်းတွေတိုက်ခတ်ပြီးတော့အပြက်စီအနည်းငယ်ရှိခဲ့ပါတယ်။ရခိုင်ဘက်ကိုဥတီနေတဲ့ဒီမုန်တိုင်းဟာရခိုင်ပြည်နယ်တောင်ပိုင်းကိုမနက်ဖြန်မှရောက်ရှိပြီးတော့အားပြော့ပြက်ပြဲသွားနိုင်တယ်လို့မိုးစလာတာဝန်ရှိသူက VOA မြန်မာပိုင်းကိုပြောပါတယ်။ရန်ကုန်ကလာတဲ့သတင်းကိုသားညုံပြောပြပေးပါရှင်။
လက်ရှိအချိန်မှာတော့ရခိုင်ပြည်နယ်တောင်ပိုင်းဘက်ကိုဥတီသွားနေတဲ့အားကောင်းတဲ့မုန်တိုင်းငယ်ဟာဒီကနေ့မတ်လ22ရက်နေ့နေ့လယ်ပိုင်းမှာတော့ ERI တိုင်းမြို့ဝကျွန်းပေါ်ဒေသကိုဖြတ်တန်းတိုက်ခိုက်ပါတယ်။နေ့လယ်12နာရီခွဲလောက်မှာဟိုင်ဂျီကျွန်းသားကနေဖြတ်လာတဲ့မုန်တိုင်းဟာပသိမ်ကယုန်းတန်းဘက်ကိုတိုက်ခိုက်ဖြတ်ကျော်ပြီးတော့ရခိုင်ဘက်ကိုအခုရွှေ့လျားနေပါတယ်။မုန်တိုင်းဖြတ်သွားစဉ်မှာတော့ ERI တိုင်းလက်ဘတာမြို့မှာလေပြင်းတိုက်ခိုက်တာတွေရှိခဲ့တယ်လို့စိုက်ထုထားတဲ့ကြော်ညာဆိုင်ဘုတ်တွေလည်းအနေနဲ့ပျက်စီးခဲ့ပါတယ်။မုန်တိုင်းလာမဲ့3ပေးချက်ကြောင့်ဒေသခံ1000လောက်ဟာမျိုးပေါ်မှာရှိတဲ့ဖုန်တော်ကြီးကျောင်းတွေမှာတွားရောက်ခိုးလုံတာတွေရှိတယ်လို့ဒေသခံတူကပြောပါတယ
်။ဟိုနေကင်းပိုင်းမနက်ပိုင်းကတော့ဟိုပါပေါ့။တောင်လေးကကျတိုက်နေတော့နည်းနည်းလိုင်းနည်းနည်းထတာပါ။ရေကြီးကလည်းအခုပြန်ရေလျှော့လာတော့။ဟုတ်ကဲ့နေ့လေတုန်းကတော့နည်းနည်းနေ့လေကတော့တနင်္လာနေ့20လောက်အစိတ်လောက်ပဲတိုက်တာ။ဆိုင်းပုတ်အဟောင်းတွေပါ။ဟုတ်ပါ။ကန်းနာလေ။ကြော်ညာဆိုင်းပုတ်အဟောင်းတွေ။အဲ့ဒါကြီးကတော့နည်းနည်းဟိုသူကဟိုပလိမ့်များတော့ပလိမ့်များကြီးဆိုတော့အဲ့ဒါကြီးကတော့ဟွာကျတာပေါ့။ဒီကြောင်တွေကမြို့ပေါ်မှာပုံကြီးကြောင်တွေမှာတော်တော်များတယ်တနေရာလူ100 100ကျော်တော်များတယ်ဟိုချက်ချင်းမျိုးမေးကြည့်တာတော့တစ်ထောင်ကျော်လောက်တော့ဖြစ်သွားပြီလို့
မုံတိုင်းကြီးလျားနေချင်း ERI တိုင်းဒေသကြီးမှာလေတိုက်နှုတ်အမြင့်ဆုံးတနအီကိုမိုင်40အထိတိုက်ခိုက်နိုင်တယ်လို့ရန်ကုန်တိုင်းမှာတော့မိုင်30အထိတိုက်ခိုက်နိုင်တယ်လို့မူစလာဘက်ကနေပြီးတော့ခမန်းချက်ထုတ်ပြန်ထားပါတယ်အခုလက်ရှိမှာတော့ရခိုင်ပြည်နယ်တောင်ပိုင်းကိုဥတီနေတဲ့အားကောင်းတဲ့မုံတိုင်းငယ်ဟာမနေ့ပြန်ဗိုလ်တုံးနေကြရင်တော့ရခိုင်ပြည်နယ်တောင်ပိုင်းဘက်ကိုဝင်ရောက်ပြီးတော့အပြော့ပြက်ပြဲသွားမှာဖြစ်တယ်လို့တာဝန်ရှိသူတွေကပြောပါတယ်။မုန်တိုင်းအရှိန်ကြောင့်မလို့မိုးရွာသွန်းမှုရှိပေမဲ့လည်းအထူးစိုးရိမ်စရာမရှိဘူးလို့မိုးစလာတာဝန်ရှိသူတူက VOA ကိုပြောပါတယ
်။ဆက်ပြီးတော့ရခိုင်ကန်ကတောင်ပိုင်းကိုရောက်သွားမယ်။အခုရောက်ပြီးတော့အားရောက်တိုင်းမဲ့လည်းအပြော့ပြက်ပြဲသွားမှာပေါ့။ဟိုအရင်ဆိုရမယ့်အနေအထားမရှိပါဘူး။အဲ့ဒါဒီအားရောက်ရင်းနဲ့ပဲလား။အပြေးပြေးနဲ့ဒီမိုးရွာတော့နောက်နေရင်းနဲ့တိုက်နေပေါ့ဒီပြင်းတိုက်တာတွေမိုးတွေရွာတာတွေနဲ့ပြင်းဒီပြင်းနဲ့အားပြော့သွားပါပေါ့ဆိုတော့ပြောရရင်တော့လက်ရှိနေတာတော့အများကြီးစွန့်ရမယ့်နေတာမရှိဘူး။အများကြီးဆဲတွေရောက်ကွဲထွက်ပြီးတော့ဆဲတွေရောက်ဒီနေတိုက်နေနေတာတွေမိုးပြီးတော့ရောက်တဲ့နေတာတွေကတော့ဒီတိမ်တိုက်ကြီးမပြောက်ပွဲမချင်းတော့ရှိနေမှာပေါ့လေလုံးဝကရိယာမိုးလုံးဝမရွာတော့ဘူး။ဒီရဲ့အခြေအနေဆိုရင်တော့24 25မှာပဲဖြစ်နိုင်တယ်ကျွန်တော်ကတော့ပုံတိုင်းစိတ်ဒီအကျဉ်းချံတိမ်တိုက်တွေကြောင့်ရွာတာလည်းရှိ
ဘူးဘုံတုံးညနေ4နာရီမှာမူစလာဌာနရဲ့သတိပေးထုတ်ပြန်ချက်အရဒီနေ့ကနေမနေ့ဖြန်မတ်လ23ရက်နေ့အထိနေပြည်တော်စကိုင်းတိုင်းအောက်ပိုင်းမန္တလေးတိုင်းမကွေးတိုင်းပဲခူးတိုင်းရန်ကုန်တိုင်း ERI တိုင်းတရင်းလာရီတိုင်းရှမ်းပြည်နယ်ချင်းပြည်နယ်ရခိုင်ပြည်နယ်ကယားပြည်နယ်ကရင်ပြည်နယ်နဲ့မွန်ပြည်နယ်တွေဘက်မှာနေရာဆစ်ဆစ်ကနေနေရာအနှံ့ပြားမိုးထစ်ချုံရွာပြီးတော့တချို့ဒေသတွေမှာဒေသအလိုက်နေရာကွက်ပြီးတော့မူးကြီးနိုင်တယ်လို့သတိပေးချက်ထုတ်ပြန်ထားပါတယ်ခင်ဗျာ